တောင်ကိုရီးယားသမ္မတယွန်းဆုကျိုကအင်ကာနစ်မှာဆေးအုပ်ချုပ်ရေးကြီးညာလိုက်ပြီးနိုင်ငံကိုစတင်နှောက်ယှက်တဲ့အင်အားစုတွေကိုဖယ်ရှားမယ်လို့ပြောဆိုလိုက်ပါတယ်လွတ်တော်ကိုထင်းချုပ်ထားတဲ့အတိုက်ခံအင်အားစုတွေနဲ့ရင်ဆိုင်နေရတဲ့သမ္မတကအတိုက်ခံတွေဟာမြောက်ကိုရီးယားပဲရင်းသူတွေလို့လည်းဆွဆွဲပါတယ်။နိုင်ပိုင်းအချမှာတော့ဆေးချုပ်ရေးကြီးညာချက်ကိုရုပ်သိမ်းရေးလွတ်တော်ကမဲခွဲခဲ့ကြပြီးလွတ်တော်ကြီးအကဲဝူဝွန်ရှိကလွတ်တော်အမတ်တွေဟာပြည်သူတွေနဲ့အတူဒီမိုကရေစီကိုကာကွယ်မယ်လို့ကြေညာပါတယ်။သမ္မတရဲ့ဆေးချုပ်ရေးကြီးညာမှုကိုအတိုက်ခံတွေဘက်ကရောနောက်သမ္မတရွံ့ရဲ့ခွန်စပစ်တဲ့ပါတီခေါင်းဆောင်တို့ကပါချက်ချင်းပဲရှုတ်ချပါတယ်။တောင်ကိုရီးယားရဲ့ဥပဒေရာဆေးဥချုပ်ရေးကိုလွှတ်တော်မှာမဲခွဲဆုံးဖြတ်ပြီးဖယ်ရှားနိုင်ပါတယ်။အတိုက်ခံဒီမိုကရက်တစ်ပါတီကလွှတ်တော်မှာအများစုနဲ့ထိန်းချုပ်ထားတာလည်းဖြစ်ပါတယ်။ဆေးဥချုပ်ရေးကြီးညာချက်ထွက်ပြီးမကြခင်မှာပဲလွှတ်တော်အကြီးအကဲကလွှတ်တော်အမတ်တွေအလုံးလွှတ်တော်မှာစူးစီးကြဖို့သူ့ရဲ့ YouTube မှာအရေးပေါ်ကြီးညာချက်ထုတ်ပါတယ်။စစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေအနေနဲ့တည်တည်ငြိမ်ငြိမ်ရှိကြဖို့လည်းသူကတိုက်တွန်းခဲ့တာပါ။မဲခွဲမှုကိုတက်ရောက်တဲ့လွှတ်တော်အမတ်190အလုံးကဆေးဥချုပ်ရေးကိုဖယ်ရှားရေးထောက်ခံမဲ့ပေးကြပါတယ်။လွတ်တော်မှာမဲခွဲပြီးတဲ့နောက်မှာတော့လွတ်တော်မှာနေရာယူထားတဲ့စစ်သားတွေပြန်လည်ရုပ်သိမ်းသွားတာကိုရုပ်မြင်သံကြားမှာတွေ့ရပါတယ်။တောင်ကိုရီးယားသမ္မတယွန်းဆုကျိုကဆေးဥချုပ်ရေးအမိန့်ချိန်ညာချက်ကိုမချခင်ပြန်လည်ရုပ်သိမ်းမယ်လို့လည်းပြောဆိုလိုက်ပါတယ်။စစ်တပ်တပ်ဖွဲ့ဝင်တွေကိုအစိုးရကပြန်လည်ရုပ်သိမ်းနေပြီးအစိုးရအဖွဲ့ဝင်တွေရောက်တာနဲ့အစည်းအဝေးထိုင်နောက်ဆေးဥချုပ်ရေးကိုတရားဝင်ရုပ်သိမ်းမယ်လို့သမ္မတယွန်းကပြောပါတယ်။အရေးပေါ်ဆေးဥချုပ်ရေးချိန်ညာပြီးနောက်မှာတော့အမေရိကန်ပြည်ထောင်စုကအခြေအနေကိုအနိကပ်ဆောင်ကြည့်နေတယ်လို့လည်းပြောဆိုထားပါတယ်ရှင်။